ကလေးတငယ်တွေနဲ့တွက်ကြီးရွယ်ဦးတွေနောက်ဖះเจ้าတွေနဲ့ဝိနည်းရတရဝအပေါင်းကိုကာကွယ်ပြီးစောင့်ရှောက်ကြဖို့ပိုယဟမ်မင်းကြီးဖရန်စစ်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဗာတီကန်မှာရှိတဲ့စိန့်ပီတာယဉ်ပြင်မှာပိုယဟမ်မင်းကြီးဖြစ်တဲ့တင်ဝင်တင်မြောက်တဲ့အခမ်းအနားမှာပိုယဟမ်မင်းကနေပြီးတော့လူလူပိတ်သက်ကိုပန်ကြားလိုက်တာဖြစ်ပါတယ်။ဒီကြည်လက်နေတဲ့ကောင်းကင်ပြအောက်မှာတယောက်လာတဲ့လူပေါင်းတသိန်းခွဲလောက်ကိုပိုယဟမ်မင်းကြီးဖရန်စစ်ကအီတလီဘာသာစကားနဲ့မနေ့ကဟောပြောခဲ့ပါတယ်။ဒီထက်မှာတော့နိုင်ငံပေါင်း130ကနိုင်ငံရေးခေါင်းဆောင်တွေနဲ့ဘာသာရေးဖွဲ့စည်းတွေကတာဝန်ရှိကိုယ်စားလှယ်တွေလည်းပါဝင်ကြပါတယ်။အဲ့ဒါရောဒီထဲမှာတော့ Orthodox Christian တွေရဲ့ဒီဘာသာရေးခေါင်းဆောင်ဖြစ်တဲ့ဂိုင်းချုပ်ဆရာတော် Bartholomew လည်းပါဝင်ပါတယ်။ Istanbul မှာခြေစိုက်တဲ့ Sheyu Orthodox Christian တွေရဲ့ဂိုင်းချုပ်ဆရာတော်ကြီးတူအခုလိုမျိုးပိုယဟမင်းရဲ့တရားဝင်တင်မြှောက်ပွဲကိုလာရောက်တာဟာ Christian ဘာသာဂိုင်းကြီးနှစ်ဂိုင်းကွဲခဲ့တဲ့နှစ်ပေါင်း1000နီးပါးအတွင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။မနေ့စောပိုင်းကတော့ဒီပိုယဟမင်းကြီးကဟာသူ့ကိုဂုဏ်ပြုဖို့လာရောက်တဲ့လူပရိသတ်တွေကိုအမိုးဖွင့်ကားငယ်နဲ့စိတ်ပိတာရေပြင်ကိုလှည့်ပြီးတော့နှုတ်ဆက်ပါတယ်။အဲ့ဒီမှာမကြာခဏရန်နာပြီးတော့ခလီငယ်တွေနဲ့မတန်ဆွမ်းသူတူကိုကောင်းချီးပေးခဲ့ပါတယ်။ဒီနောက်မှာတော့ဒီပိုဟမ်မင်းပလင်နဲ့အထိတ်မှတ်လက်ဆော့စတဲ့ဒီပိုဟမ်မင်းအဆောင်အယောင်တွေကိုလက်ခံယူပြီးတော့ပိုဟမ်မင်းကြီးဖြစ်တင်မြှောက်မှုခိုင်ခဲ့ပါတယ်ခင်ဗျာ။